အီဂျစ်နိုင်ငံမှာအစိုးရတည်တက်ကိုဖွဲ့စည်းပေးဖို့အတွက်လက်ရှိအုပ်ချုပ်နေတဲ့အီဂျစ်စစ်ကောင်ဆောင်တွေကသဘောတူလိုက်သလိုဇူလိုင်လထဲမှာအရတားအစိုးရအဖွဲ့ကိုအာဏာလွှဲပြောင်းပေးမယ်လို့လည်းကြေညာပေးလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့နိုင်ငံရေးအဖွဲ့စည်းပေါင်းစုံနဲ့အီဂျစ်မှာဖြစ်ပွားနေတဲ့ပြည်ထနာဆိုင်ရာဆွေးနွေးပွဲကြီးအပြီးမှာအင်ကာနီကအီဂျစ်စစ်ဦးစီးကောင်စီအကြီးအကဲမိုဟာမက်တန်တာဝီကအခုလိုကြေညာခဲ့တာပါ။အရတားကဲပင်းတဲ့အဖွဲ့ရဲ့ဝန်ကြီးချုပ်အဆမ်ရှရက်ဖ်ရဲ့နှုတ်ထွက်လွှာကိုသူလက်ခံခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်အစိုးရတဲ့အဖွဲ့ဖွဲ့စည်းပြီးတဲ့တန်ယောင်လက်ရှိဝန်ကြီးအဖွဲ့ကသူတို့ရဲ့တာဝန်တွေကိုဆက်ပြီးထမ်းဆောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တကယ်လို့လိုအပ်ရင်အာဏာကိုချက်ချင်းလွှဲပြောင်းပေးနိုင်အောင်လူမှုဆန္ဒခံယူပွဲကျင်းပပေးဖို့အတွက်စစ်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကပြင်ဆင်နေတယ်လို့လည်းပြောပါတယ်။နိုဝင်ဘာလ28ရက်နေ့မှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပပေးဖို့နဲ့2012ခုနှစ်ဇူလိုင်လမတိုင်ခင်သမရသည့်ရွေးကောက်ပွဲကျင်းပပေးမယ်လို့လက်ရှိတာဝန်ခံအရာရှိတွေကပြောတယ်လို့လည်းမစ္စတာတန်တာဝီကပြောပါတယ်။သူ့ရဲ့ချိန်ညားချက်ကိုကိုင်ရိုမြို့ကတဟီရာရင်ပြင်မှာတောင်းနဲ့ချီတဲ့ကန့်ကွက်ဆန္ဒပြသူတွေလာရောက်စုဝေးပြီးရှုံချခဲ့ကြပါတယ်။တချို့ကမစ္စတာတန်တာဝီနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ဆဲုပ်ချုပ်ရေးချက်ချင်းရက်ဆိုင်ပြဖို့လည်းဆန္ဒပြသူတွေကတောင်းဆိုနေတာပါ။ပြီးခဲ့တဲ့၄ရက်အတွင်းဆန္ဒပြမှုအရှိန်တိုးလာခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းတေဆုံးရသူပေါင်း29ဦးရဲ့မနေ့ရှိခဲ့တယ်လို့အီဂျစ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီဆန္ဒပြပွဲတွေဟာဖေဗရူလာသမ္မတဟော့စနီမူဘာရက်ကိုနှုတ်ထွက်သွားစေတဲ့လူမှုဆန္ဒပြပွဲတွေနောက်ပိုင်းအီဂျစ်မှာအကြီးအမားဆုံးဖြစ်ခဲ့ပါတယ်။